ဟိုမြန်မာစာနယ်ဇင်းကောင်စီရဲ့ဒုတိယဥက္ကဋ္ဌဟိုဆရာဦးဖြစ်မြင့်ဘောနော်ပြန်ကြားရေးဝန်ကြီးဖြစ်နေခန့်ရလိုက်တယ်ဘောနော်အခုလဲဒီမြန်မာစာနယ်ဇင်းကောင်စီရဲ့ဒုတိယဥက္ကဋ္ဌပဲဖြစ်တဲ့ဆရာဦးအောင်လာထွန်းကလည်းဒီပြန်ကြားရေးဒုတိယဝန်ကြီးဖြစ်ခန့်ရလိုက်တယ်ဘောနော်အဲ့လိုမျိုးခန့်ရလိုက်တဲ့အခါမှာဒီမီဒီယာတွေအတွက်ကကောင်းကျိုးဖြစ်လာနိုင်မလားရှင
်မီဒီယာလူကိုပြန်ကြားရေးဝန်ကြီးခန့်နေဆိုတော့ရေဘူးကအားဖြင့်တော့ကောင်းတယ်ကျိုးစိုးစရာရှိပါတယ်ဟိုဒါပေမဲ့တခါကတော့သတင်းရုပ်ကွင်းနေတဲ့ပတ်သက်လို့ဖြစ်စေသတင်းမီဒီယာအဖွဲ့အစည်းတွေနဲ့ပတ်သက်လို့ဖြစ်စေဥပဒေနဲ့ပတ်သက်လို့ဖြစ်စေဒီအစိုးရရဲ့မူဝါဒပိုအရေးကြီးတယ်လို့ထင်တယ်သူကဆိုတော့ဒီဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်ထက်ကိုတကယ်နိုင်ငံတော်သမ္မတတို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့စသဖြင့်ပေါ့လေသူတို့အစိုးရရဲ့မူဝါဒကမီဒီယာပေါ်မှာဘယ်လိုမီဒီယာကိုဘယ်လိုချမှတ်ထားလဲဆိုတဲ့ဟာပေါ်ပိုအရေးကြီးတယ်လို့ထင်တယ်ဥပမာအင်္ဂမိုင်းမီဒီယာတွေနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိလဲ။မြန်မာပြည်သူဝန်ဆောင်မှုမီဒီယာမျိုးကိုပြောင်းဖို့တကယ်ဆန္ဒရှိသလား။သို့မဟုတ်နိုင်ငံပိုင်မီဒီယာအနေနဲ့ပဲဆက်ထားမလားပေါ့။နောက်တစ်ခုကတော့ပုဂ္ဂလိကမီဒီယာတွေသူတို့တွေရဲ့ဟိုရည်တည်နိုင်ရေးအတွက်အစိုးရကဘယ်လိုကူညီပေးဖို့ဆန္ဒရှိလားတော့စသဖြင့်ပေါ့နော်။အဲဒီဟာတွေကတော့ကျွန်တော်အမြင်မှာတော့အစိုးရရဲ့ policy ကပိုအရေးကြီးတယ်လို့ထင်တယ်။လူတယောက်ချင်းအနေနဲ့ဟိုမီဒီယာဟိုဒီတည်င်းလောကသွားတဲ့လူကိုခန့်နေဆိုတဲ့ဟာကလည်းအရေးတော့ပါပါတယ်သို့ပေမဲ့လည်းအစိုးရ policy ကအဲ့ဒီအပေါ်မှာပို့ပြီးတော့အဓိကကျတယ်လို့ကျွန်တော်မြင်တယ်ဗောနော
်ဒီဆရာအဖွဲ့မြင်ကိုပြန်ကြားရေးဝန်ကြီးဖြစ်နေခန့်ရလိုက်တဲ့အခါမှာသတင်းမီဒီယာဘက်ကလူတွေတော်တော်များမျှော်လင့်ထားကြတယ်ဗောနော်ဒါပေမဲ့လည်းမျှော်လင့်ထားသလိုဖြစ်မလာတဲ့ပုံမှာဝေဖန်မှုတွေရှိခဲ့တယ်ဗောနော်ဆရာအဖွဲ့မြင်ဒီလိုမျိုးမျှော်လင့်ထားသလိုဖြစ်မလာဘူးဆိုတာရောဘာကြောင့်လို့များထင်ပါလဲရှင်
ဟုတ်ဆရာဦးဖေမြင့်ကဘလောက်လုတ်ပိုင်ခွင့်ရှိတယ်လဲဆိုရဲဟာလဲဟုတ်အဲ့ပုံမှာလဲမူတည်တယ်လို့ထင်တယ်သူရဲ့လုတ်ပိုင်ခွင့်အကန့်အသတ်ရှိကောင်းရှိနိုင်တယ်နောက်တစ်ခုကတော့ဆရာဦးဖေမြင့်ကဒီသတင်းသမားတွေနဲ့ပတ်သက်လို့ဟိုဥက္ကလထွန်းနဲ့ချင်းမရှိမယ်ဆိုရင်တော့ဥက္ကလထွန်းတော့သူကိုယ်တိုင်လဲလုတ်တယ်ဆိုတော့ပို့ပြီးတော့နားလေတယ်ဗောနော်နားလေပေမဲ့လဲတကယ်လုတ်နိုင်ခွင့်ကတော့အပေါ်ကမူဝါဒပုံမှာလဲမူတည်တယ်လို့ထင်တယ်ဆရာဦးဖေမြင့်ကတော့နှစ်ခုလုံးကြောင်းလို့ကျွန်တော်တော့မြင်တာပေါ့နော
်။ဟုတ်ကဲ့
။ကိုယ်တိုင်လည်းရှေ့ထွက်ပြီးတော့ရှေ့တက်ပြီးတော့ဒါတွေတော့လုံးမယ်။အဲ့အမျိုးကိုကူးဆောင်ပြီးတော့ဟိုလုတ်တာမျိုးစိတ်ဟိုမတွေ့ရဘူးပေါ့နော်။အပေါ်အောင်ချတဲ့မူဝါဒအတိုင်းပဲလုတ်တော့အဲ့ဒီနှစ်ခုလုံးကြောင့်လူပေါ်မှာလည်းမဟုတ်တည်တယ်လို့မူဝါဒတော့ပို့ပြီးတော့ဟိုအဓိကကျတယ်လို့ကျွန်တော်တော့အဲ့လိုပဲဖြစ်ဖြစ်တော့
။ဟောသတင်းသမားတဦးဖြစ်တဲ့ဆရာဦးအောင်လာထွန်းပြန်ကြရရဲ့ဒုတိယဝန်ကြီးခန့်လိုက်တဲ့အပေါ်မှာရောသူ့ရဲ့လုံနိုင်စွမ်းအားအပေါ်ကိုဘယ်လောက်ထိမျှော်လင့်ထားလို့ရနိုင်မလဲရှင
်။ကျွန်တော်သူ့ရဲ့မြင်ပြောရင်တော့ဟိုအများကြီးတော့မမျှော်လင့်ဘူးပေါ့လေ။အများကြီးမမျှော်လင့်ဆိုတော့ဆော့ပြောတဲ့အကန့်အသတ်တွေရဲ့မူဝါဒတွေကစားစီးတွေလို့ကန့်သတ်တွေလို့ဖြစ်နေလိမ့်မယ်ပေါ့နော်။ဆိုတော့မူဝါဒပိုင်းဆိုင်အဲ့လိုဆိုတော့ဟိုအများကြီးတော့မမျှော်လင့်ဘူးသေးဖွဲလို့တော့မဟုတ်ပါဘူးတချို့တော့ကိစ္စတွေတော့ဖြည့်ရှင်းနိုင်မယ်လို့ထင်တယ်ဒါပေမဲ့တကယ်အဓိကကြတဲ့မီဒီယာနဲ့ပတ်သက်တဲ့ဥပဒေတွေတို့စသဖြင့်သတင်းရခွင့်ပိုင်းဆိုင်ရာတို့မီဒီယာဖွင့်ပြပိုင်းတွေမှာတော့လုံပိုင်ခွင့်တွေအများကြီးကန့်သတ်တွေအများကြီးရှိနေလိမ့်မယ်လို့ကျွန်တော်ထင်တယ
်ဒီဆရာဦးအောင်လှထုံးအပေါ်မှာရောဦးမြင့်ကျော်အနေနဲ့ဘယ်လိုမျိုးအမြင်ရှိပါလဲရှင
်ဆရာကတော့ဟိုဒီမှာကောင်စီမှာလည်းအရင်ယာယီလက်ထက်ကတူတူလောက်ခဲ့တယ်ဒီဘက်ကောင်စီမှာလည်းလောက်ခဲ့တယ်လူပုဂ္ဂိုလ်တူချင်းနေနေတော့ယုံကြည်ပါတယ်သို့ပေမဲ့ဟိုတချို့တော့အမြင်ယူဆမတူတဲ့ဟာတွေတော့ရှိတာပေါ့လေသို့ပေမဲ့လည်းလူပုဂ္ဂိုလ်တူချင်းနေနေတော့သူတကယ်စေတနာရှိတယ်သူတကယ်ဟိုတဲ့နဲ့ယုံကြည်တဲ့ဟာသတင်းသမားတွေသူယုံကြည်တဲ့ဟာသူလုံးမယ်လို့တော့ယုံကြည်တယ်သို့ပေမဲ့ဟိုအခြေအနေကတော့အဲ့ဒီအန်လုံးပိုင်ခွင့်နေပုံမှန်လည်းကန့်သတ်တယ်ရှိနေတာပါ
ဒီရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီသတင်းမီဒီယာတွေလည်းအရေးယူခံရတာရှိနေရပါတော့။ဒီဆရာဦးအောင်လာထွန်းဒီပြန်ကြားရေးဒုတိယဝန်ကြီးဖြစ်လာတဲ့အခါမှာရောဒီမီဒီယာတွေဖန်ဆင်းအရေးယူခံရမှုတွေနဲ့ပတ်သက်ပြီးတော့ပြောင်းလဲလာနိုင်ဖို့များရှိနိုင်မလားရှင
်။အဲ့ဒါကတော့ပြောရခက်ပါတယ်။ဒီဟာကဥပမာတချို့တော့မြင်နေရှိပါတယ်။ဒါအစိုးရကဟိုလောက်တာလားအစိုးရရဲ့သဘောထားလားတခါလေမှဒီနှက်ကင်ဖွဲ့စည်းတွေရဲ့စက်မတော်တို့ဟိုပြည်တည်းရေးတို့သူတို့ရဲ့သဘောထားလားဆိုတဲ့အဲ့လိုမျိုးယူဆချက်တွေရှိတယ်အဲ့ဒါကလည်းတိုင်းတာတစ်ခုထိမှန်နေတာတွေ့ရတယ်ဆိုတော့ဟိုသူကလောက်ကင်ရှင်သည့်ဆန္ဒရှိသည့်တိုင်အောင်သူ့မှာဘလောက်ထိလောက်ပိုင်ခွင့်ရှိမှာလဲဟိုအစိုးရအနေနဲ့ရောတခြားသောကိစ္စတွေကိုဒီဟာတွေထက်အရေးကြီးတယ်လို့ယူဆပြီးတော့ဒီဟာကိုဟိုအစိုးရအနေနဲ့ပေါ့နော်ဒီသတင်းသမားဖန်ခံရတဲ့ကိစ္စကိုဒုတိယအနေနဲ့တတိယအနေနဲ့အဲ့လိုနေရာမှာထားရင်တော့ဟိုဆရာအနေနဲ့လည်းဟိုအများကြီးလှုပ်ဆောင်နိုင်မယ်လို့ကျွန်တော်မထင်
ဟုတ်ကဲ့ပါအခုလိုဖြေကြပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့